ရုရှား-ယူကရိန်းစစ်ပွဲမှာရက်30ကြာအပြည့်ရဖို့အမေရိကန်ကအဆိုပြုထားပြီးယူကရိန်းရဲ့စစ်မှုဖွံ့ဖြိုးပြီး G7 ဒီမိုကရေစီနိုင်ငံကြီး9နိုင်ငံဆွေးနွေးဖို့ရှိနေချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကအပြည့်ရရေးကရုရှားပေါ်မူတည်နေတယ်လို့ဗုဒ္ဓဦးနေ့ကအင်ဗီရိုမှာပြောလိုက်ပါတယ်။ရုရှားစီကအပြစ်ခတ်ရစေရနိုင်မယ်လို့မျှော်လင့်ကြောင်းသမ္မတထရန့်ကဆိုပါတယ်။ရုရှားသမ္မတရုပ်ပြောခွင့်ရရဲ့ဗုဒ္ဓဦးနေ့ကပြောဆိုချက်မှာတော့အမေရိကန်စီကနေအဆိုပြုချက်နဲ့ပတ်သက်ပြီးရှင်းလင်းတင်ပြချက်ကိုစောင့်ဆိုင်းနေတယ်လို့ပြောပါတယ်။အမေရိကန်နိုင်ငံဝန်ကြီးမာကိုရူဘီယိုကတော့အမေရိကန်နိုင်ငံရဲ့ငြိမ်းချမ်းသဘောတူညီချက်အတွက်လူလားကြောင်းအခဲဖြတ်ဖို့ရုရှားနဲ့အဆက်အသွယ်အများပြားရယူမယ်လို့ဗုဒ္ဓဦးနေ့က G7 အစည်းအဝေးအတွက်ကနေဒါနိုင်ငံကိုသွားတဲ့ခီးမှာသတင်းတောက်တွေကိုပြောပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကတော့ဒီအပြစ်ခတ်ရစေးရေးကယူကရိန်းအတွက်လူမျိုးရေးအာမခံချက်အပါအဝင်သက်ဆိုင်သူအလုံးအနေနဲ့စစ်ပွဲအဆုံးသတ်ရေးအတွက်အဆင့်ဆင့်ပါဝင်တဲ့အစီအစဉ်ကိုအပြည့်အဝပြင်ဆင်နိုင်စေမယ်လို့ဆိုပါတယ်။ဆော်ဒီအာရေဗျမှာအမေရိကန်နဲ့ယူကရိန်းနိုင်ငံကြားအခြေခံအရာရှိတွေတွေ့ဆုံပြီးနောက်ယူကရိန်းကိုထောက်လိုက်ရေးအချက်လက်တွေမျှဝေမှုနဲ့လုံခြုံရေးအကူအညီတွေပြန်ပေးဖို့အမေရိကန်ကဆုံးဖြတ်ချက်ချထားပါတယ်။ယူကရိန်းကလည်းစစ်ပွဲကိုကြားကာလရက်30အပြည့်ရရေးချက်ချင်းစတင်နိုင်ဖို့အမေရိကန်ရဲ့အဆိုပြုချက်ကိုလက်ခံဖို့အသိရှိကြောင်းအင်ကာနေကကြေညာခဲ့ပါတယ်ခင်ဗျာ။